Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်နိုဝင်ဘာလ12ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်လည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ပါရှင်ကျမခင်ဗျာတပါဒီမနေ့ခင်းတရင်တွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါမြန်မာအရေးပြေလည်နိုင်ဖို့အတွက်အာဆီယံကမြန်မာအတိုက်ခံတွေနဲ့တွေ့ဆုံတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းရဲ့အချိန်ကစပြီးတော့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေပိုပြီးဆိုးလာနေတာကိုကုလသမဂ္ဂအထင်မှုချုပ်ကရှုံချလိုက်ပါတယ်ရုရှားတပ်တွေပြန်ပြီးဆုတ်ခွာသွားနေတဲ့ယူကရိန်းနိုင်ငံကခါဆန်မြို့မှာယူကရိန်းတပ်တွေကပြန်လည်ထိန်းချုပ်လိုက်နိုင်ပါပြီဒီလိုထူးခြားတဲ့တရင်လေးတွေကြားမှာပါကိုညာဝင်းအောင်
โอเคပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဒီပြည်နယ်မြို့မှာတောက်ကြနေကကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံခေါင်းဆောင်တချို့ကမြန်မာအရေးနဲ့ပတ်သက်ပြီးတော့ထောက်ပြဝေဖန်မှုတွေရှိသလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့တောင်းဆိုချက်ကလည်
း I repeat my call on the Myanmar authorities to release all political prisonersand launch an inclusive process
ဒါတော့အတွင်းမှုချုပ်ကဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေအကုန်လုံးကိုချက်ချင်းပြန်လွှတ်ပေးပြီးတော့ဟလာဆွေးနွေးပွဲတွေကိုစတင်ဖို့တောင်းဆိုတာဖြစ်ပါတယ်ဒီလိုသတင်းပေးပို့ချက်စူးစီးတင်ပြချက်တွေကိုနားဆင်ရမှာဖြစ်တယ်လို့ဒီစကိုင်းတိုင်းမှာနေမီရှင်းလင်းရေးရောက်ရွာတချို့မီးရှို့ခံရတဲ့အခြေအနေဟလာတရုတ်ပြည်ကနေပြီးတော့ဒီ Twin Online နဲ့ပတ်သက်လို့ဘလို့ကန့်သတ်မှုတွေရှိနေတယ်လဲဒါတွေကိုလည်းပြောပြသွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေပိုးပြီးဆိုးလာနေတာကိုရှုံချကြောင်းကမ္ဘောဒီးယားနိုင်ငံဖနုံပင်မှာနိုဝင်ဘာလ7ရက်နေ့ကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့ဆက်နှစ်ချိန်မြောက်အစည်းအဝေးဖွင့်ပွဲမှာကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ
် I condemn the escalating levels of violence disproportionate use of forceAnd the appalling human rights situation.
မြန်မာနိုင်ငံမှာကျန်းဖက်မှုဖြစ်ပေါ်တဲ့အခြေအနေကပိုပြီးဆိုးလာနေတယ်လို့အင်အားအလွန်ကျွမ်းသုံးနေနေမှုတွေနဲ့လူခွင့်ရဲ့အခြေအနေဆိုးဝါးလာနေတာတွေအတွက်ရှုံချကြောင်းပြောကြားသွားတာပါ။အရသားတွေဘောပါခွဲခြားမှုမရှိဘဲနဲ့တိုက်ခိုက်တာတွေဟာနိုင်ငံတကာဥပဒေအရစစ်ရဆွေးမှုမြောက်နိုင်ကြောင်းလည်းသတိပေးလိုက်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးလူခွင့်ရဲ့နဲ့လူသားစာနာမှုအနေထားတွေဟာကြီးမားတဲ့ဘေးဒုက္ခရောက်မဲ့အခြေအနေဖြစ်လာနေတဲ့အတွက်ဖန်ဆီးထားတဲ့နိုင်ငံရေးကျင်းသားအားလုံးလွှတ်ပေးပြီးအားလုံးပါဝင်တဲ့လမ်းကြောင်းအမြန်ချပြီးတော့ဒီမိုကရေစီအပြောင်းလဲပြန်ပြီးလုပ်တဲ့နည်းလမ်းကသာရေရှည်ငင်းချမ်းလုံခြုံမှုကိုပေးနိုင်မယ်လို့လည်းပြောပါတယ်။မြန်မာရေးဘုံသဘောတူညီချက်9ရက်နဲ့ချင်းကပ်ပြီးဆောင်ရွက်နေတဲ့အာဆီယံလို့ရဲ့ကိုကြိုဆိုလိုက်တယ်လို့မြန်မာလူထုရဲ့လိုအပ်ချက်နဲ့အညီမဟာဗျူဟာတည့်ကိုအာဆီယံဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံအားလုံးကညီညီညွတ်ညွတ်ချမှတ်ဆောင်ရွက်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံကနေထွက်ပြေးခိုလုံလာသူတွေကိုအတင်းချက်ပြန်ပြီးမပို့ဖို့နဲ့ဒုက္ခသည်တွေကိုအကောက်အွယ်ပေးဖို့အတွက်လိုအပ်တဲ့အကူအညီတွေပေးဖို့နေဆက်လမ်းကြောင်းတွေဆက်ဖွင့်ထားပေးဖို့ပါအိန္ဒိချင်းအာဆီယံနိုင်ငံတွေကိုပန်ကြားခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ထောင်ထဲချီတည်ဆုံးခဲ့ရတဲ့ပဋိပက္ခတွေရော့ကျပြည်လည်နိုင်ရေးနှီးလန်းရှာဖို့အတွက်အာဆီယံအနေနဲ့မြန်မာအတိုက်ခံအင်အားစုတွေနဲ့ပါတွေ့ဆုံသွားဖို့ကမ္ဘောဒီးယားနိုင်ငံမှာပြုလုပ်နေတဲ့အာဆီယံအရှေ့တောင်အာရှအသင်းထိပ်သီးအစည်းအဝေးမှာတောက်ကြနေတဲ့ကသဘောတူခဲ့ပါတယ်။ဒီသဘောတူညီချက်အရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပါတွေ့ဆုံမဲ့အစည်းအစဉ်တွေပါဝင်နိုင်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။အခုလိုအာဆီယံကအတိုက်ခံနေတဲ့ဘာတွေ့ဆုံမှုသဘောတူခဲ့တာကိုမြန်မာစစ်ကောင်စီကတော့ပြစ်တင်ရှုံချလိုက်ပြီးတရားမဝင်အကြမ်းဖက်အဖွဲ့တွေနဲ့ဘယ်လိုနှိမ့်နှံနဲ့မဆိုတွေ့ဆုံတာကိုကန့်ကွက်ကြောင်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ခဲ့ကြောင်း AFP ကဖော်ပြထားပါတယ်။မြန်မာနိုင်ငံကပဋိပက္ခတွေကိုကူညီဖြည့်ရှင်းပေးနိုင်ဖို့ပြီးခဲ့တဲ့နှစ်ဧပြီလကဘုံသဘောတူညီချက်9ရပ်ကိုအာဆီယံကချမှတ်ခဲ့ပေမဲ့မြန်မာစစ်ကောင်စီဘက်ကလိုက်ပါအကောင့်ထဲပေါ်ခြင်းမရှိတဲ့အတွက်အာဆီယံခေါင်းဆောင်တွေအနေနဲ့စိတ်ပြက်ခဲ့ကြကြောင်းမြန်မာနိုင်ငံကိုအခုလိုထပ်မံနှီးလန်းရှာဖွေခဲ့ကြတာဖြစ်ပါတယ်။မ မြန်မာနိုင်ငံနဲ့ပတ်သက်ပြီးလက်တွေ့ကြပြီးခိုင်မာတဲ့အချင်းအတိုင်းအတာရှိတဲ့အစီအစဉ်တရားကိုရေးဆွဲဖို့နိုင်ငံသားရေးဝန်ကြီးတွေကိုအာဆီယံကောင်ဆောင်တွေကတာဝန်ပေးခဲ့ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်15ချက်ပါကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီးအာဆီယံအနေနဲ့မြန်မာနိုင်ငံရဲ့ပဋိပက္ခအတွင်ပါဝင်နေတဲ့အဖွဲ့အစည်းအားလုံးတာဝန်ရှိသူအားလုံးနဲ့တွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။
American သမ္မတဂျိုးဘိုင်ဒန်ဟာ American ASEAN ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်ဒီကနေ့စနေနေ့မနက်မှာကမ္ဘောဒီးယားနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။ American သမ္မတဂျိုးဘိုင်ဒန်ကအရှေ့အာရှထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပြီးတော့ဒီထိပ်သီးအစည်းအဝေးမှာ ASEAN မိတ်ဖက်နိုင်ငံတွေဖြစ်တဲ့တရုတ်၊ရုရှား၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊နယူးဇီလန်၊ဩစတြေးလျစတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့တက်ရောက်ဖို့ရှိပါတယ်။ထိပ်သီးအစည်းအဝေးအတွင်းမှာ American သမ္မတဂျိုးဘိုင်ဒန်နဲ့မြန်မာနိုင်ငံကလူသားစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာပြဿနာတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးမယ်လို့အမေရိကန်ဆိုကတာဝန်ရှိသူတွေကပြောကြားထားတာပါ။သမ္မတဂျိုးဘိုင်ဒန်ဟာအရှေ့တောင်အာရှဒေတာရင်းတက်တန်းအရှေ့ကျဆုံးအာဏာရှင်တစ်ဦးဖြစ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။တနင်္လာနေ့မှာတော့သမ္မတဘိုင်ဒန်ဟာဆက်မှုအင်အားကြီးနိုင်ငံ20ရဲ့ G20 အစည်းအဝေးတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဆက်သွားမှာပါ။ဘာလီကျွန်းမှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့မှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့လည်းတွေ့ဆုံမှာပါ။ဒါပြင်ဗြိတိန်ဝန်ကြီးချုပ်အသစ်နဲ့အီတလီဝန်ကြီးချုပ်အသစ်တို့ကိုလည်းတွေ့ဆုံဖို့ရှိပါတယ်။သမ္မတဘိုင်ဒန်နဲ့ထိုင်ဝမ်ရေးလက်ချားနဲ့တောင်တရုတ်ပင်လယ်ပြင်ဒေသတွင်တရုတ်အင်အားတိုးချဲ့ထားမှု၊ရုရှား၊ယူကရိန်းစစ်ပွဲကိစ္စ၊မြောက်ကိုရီးယားမစ္စိုင်းဒုံးနဲ့နျူကလ িয়ার ချင်းချောက်မှုပြဿနာတွေကိုလည်းထိပ်သီးခေါင်းဆောင်တွေနဲ့ဆွေးနွေးသွားဖို့ရှိပါတယ်။
ကရင်ပြည်နယ်မြဝတီခရိုင်အတွင်းကရင်အမျိုးသားအစည်းအရုံး KNU တပ်မဟာကျောက်6ထိန်းချုပ်ရနယ်မြေအတွင်းစစ်ကောင်စီကနိုဝင်ဘာလ10ရက်နေ့ကဗုံးကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပြီးနောက်ရက်တွေမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။နိုဝင်ဘာလ10ရက်နေ့ကလေကြောင်းကနေဗုံးကျဲတိုက်ခိုက်ခဲ့တဲ့အကြောင်းကို KNU တပ်ရင်း28လက်အောက်ခံကော့ဘရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကအခုလိုပြောဆိုခဲ့ပါတယ်။
အနည်းကတော့မနေ့ကတည်းကတော့အရောအနည်းလေတနားရီထုတ်တော့သူပေါ့နော်စစ်ကောင်စီဘက်က GM35 ဒီရဟယင်မျိုးစားနဲ့ဒီဘလက်ဖြူကြီးရအနည်းပုံရင်းကိုဒီကြောင့်တိုက်ခတ်မှုနှစ်ကြိမ်လည်းခဲ့တယ်ပေါ့နော
်ဒါအပြင်မင်္ဂလာတုံဘက်ကနေတက်လာတဲ့ MPAART42 အမျိုးအစားတိုက်လျင်နဲ့လဲဘလက်ဒိုနဲ့တေပေါ်ဘိုးဘက်ကိုတိုက်ခိုက်ခဲ့တယ်လို့သူကပြောဆိုခဲ့ပါတယ်စုံစည်းမြိုင်ဘက်မှာအခြေဆိုင်တဲ့စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိတယ်လို့အနီးအနားမှာရှိတဲ့မွေသုံးကောင်ဖျားကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိတယ်လို့သူကပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့ထုတ်ပြန်ပြောဆိုတာမျိုးမရှိပါဘူး။စစ်ကောင်စီရဲ့တပ်တွေနဲ့ကော့ပိုရေးရှင်းချောင်းတိုက်ပွဲတွေဖြစ်နေပြီးလေကြောင်းကနေပါတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောဆိုပါတယ်။တပ်မက6ထင်းချုပ်ရ4ကီကွန်နဲ့အနီးတစ်ဝိုက်မှာနှစ်လအတွင်းလေကြောင်းတိုက်ခိုက်မှုအကြိမ်20လောက်လုပ်ခဲ့ပါတယ်။ဒီကြောင်းကနေဘုံကျဲတိုက်ခိုက်တိုင်းအရတားတွေထွက်ပြေးတင်းရှောင်နေရပြီးအချို့လဲနေရမပြန်ရဲတာတွေရှိတယ်လို့ဒေသခံတွေကပြောဆိုထားပါတယ
်။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ယူကရိန်းနိုင်ငံခါဆင်မြို့မှာရုရှားတပ်တွေအ мян ဆုတ်ခွာသွားခဲ့တဲ့နောက်မှာယူကရိန်းတပ်သားတွေဟာမြို့ရဲကိုဝင်ရောက်လာနေပြီးအခုဆိုဒီမြို့တစ်မြို့လုံးနှီးပါကိုယူကရိန်းတပ်တွေထိန်းချုပ်ထားနိုင်ပြီလို့ခါဆင်ဒေသဆိုင်ရာကောင်စီဒုတိယအကြီးအကဲရှာဟီခန်ကပြောပါတယ်။ပေါ်နေတဲ့ဒေသခံတွေကယူကရိန်းတပ်သားတွေကိုကြိုဆိုခဲ့ကြတယ်လို့မြို့ရင်းမှာလည်းအဝါနဲ့အပြာရောင်ချေထားတဲ့ယူကရိန်းလံကိုယူကရိန်းတပ်သားတွေစိုက်ထုနေတဲ့ပုံတွေလူမှုမီဒီယာတွေမှာတွေ့နေရပါတယ်။ဒနီပရိုမြစ်အနောက်ဘက်ကန်ကသူ့တပ်တွေရုတ်သိမ်းပြီးဖြစ်ကြောင်းနဲ့အဲဒီဒေသမှာရုရှားစစ်သားတယောက်မှမကြံတော့တယ်လို့စစ်ပစ္စည်းတွေပဲအကုန်ရုတ်သိမ်းပြီးပြီလို့ရုရှားဆိုတာကတောက်ကြနေမှာကြေညာတာပါ။ဒါပေမဲ့ရုရှားတပ်သားတွေပြန်ရုတ်သိမ်းတာကိုပြတဲ့ဗီဒီယိုတွေမှာတော့ရုရှားစစ်သားတယောက်ကသူ့နဲ့နောက်တပ်သားတွေကိုစစ်တမ်းမှန်းမသိအောင်ရဲဝတ်အ мян ပြောင်းလဲဝတ်ဆင်မှုညွှန်ကြားခဲ့တယ်လို့ပြောတယ်လို့တချို့ကတော့ထွက်ပြေးရင်းနစ်တည်ဆုံကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ယူကရိန်းတပ်တွေဟာယူကရိန်းတောင်ပိုင်းကမြို့ရွာ40ကျော်ကိုပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာပြင်းနေမှာကြေညာခဲ့ပါတယ်။ဒနီပရိုမြစ်ချောင်းပေါ်ကမဟာဗျူဟာကျစိတ်ကမ်းမြို့ဖြစ်တဲ့ခါဆန်မြို့ဟာဖေဖော်ဝါရီ24မှာရုရှားတပ်တွေယူကရိန်းဝင်တိုက်ပြီးရပ်ပိုင်းတွင်မှာပဲထိန်းချုပ်လိုက်တဲ့မြို့ဖြစ်ပါတယ်။နိုဝင်ဘာ2ရက်နေ့မှာတော့ခါဆန်မြို့ပါဝင်မြစ်အနောက်ဖက်ကန်ဒေသကနေပြီးတော့သူတို့ပြန်ဆုတ်တော်မယ်လို့ရုရှားဆိုကကြေညာခဲ့တာဖြစ်ပါတယ်။ ရုရှားရဲ့အခုလိုအမြန်ဆုတ်ခွာရတာပတ်သက်ပြီးတော့ယူကရိန်းကာကွယ်ရေးဝန်ကြီးကတော့ရုရှားရဲ့ထောင်ချောက်စင်မကိုစိုးရင်တယ်လို့ပြောကြားခဲ့ပါတယ
်။စိတ်မချတဲ့တိုင်းပြည်တွေအပေါ်ကမ္ဘာစီးပွားရေးတည်မီထားတာတွေကိုရှော့ချဖို့အတွက်အမြင့်ချင်းတူညီမှုရှိတဲ့တိုင်းပြည်တွေအချင်းချင်းပူးပေါင်းလှုပ်ဆောင်ရမယ်လို့အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်ဗန်နာရေးဝန်ကြီးဂျန်နက်ယယ်လင်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အိန္ဒိယနဲ့နှစ်နိုင်ငံစီးပွားရေးဆိုင်ရာဆက်ဆံရေးပုံမခိုင်မောင်အောင်လှုပ်ဆောင်ဖို့အမေရိကန်ဗန်နာရေးဝန်ကြီးဟာအိန္ဒိယနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးအိန္ဒိယလိုယုံကြည်ရတဲ့ကုံတော်ဘက်နိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပုံမခိုင်မလာအောင်လှုပ်ဆောင်နေတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ကုန်ပစ္စည်းထုတ်လုပ်ဖြန့်ပြူတာကိုပထဝီနိုင်ငံရင်းနဲ့လုံခြုံရေးအရာကမ္ဘာကုန်သွယ်ရေးအတွက်အန္တရာယ်ရှိတဲ့နိုင်ငံတွေကနေအခြားနေရာတွေကိုရွှေ့ပြောင်းဖို့ဆိုတဲ့အမြင်နဲ့လှုပ်ဆောင်နေကြောင်းကိုလည်းအမေရိကန်ဗန်နာရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အရေးကြီးတဲ့ကုန်ပစ္စည်းတွေအတွက်စိတ်မချရတဲ့တိုင်းပြည်တွေဒါမှမဟုတ်တိုင်းပြည်တစ်ပြည်တည်းအပေါ်ကိုကမ္ဘာနိုင်ငံတွေကအားထားလာခဲ့တာကာလအတော်ကြာရှည်ခဲ့ပြီလို့ New Delhi မြို့မှာရှိတဲ့ Microsoft လုပ်ငန်းအစအဦးမှာပြောကြားစဉ်ဗန်နာရေးဝန်ကြီးကထည့်သွင်းပြောဆိုခဲ့ပါတယ်။တချို့နိုင်ငံတွေကသူတို့ဖြစ်ချင်တဲ့ကိစ္စတွေအတွက်ပထဝီနိုင်ငံရေးအရာအသာစီးရဖို့ဒါမှမဟုတ်ကုန်သွယ်ရေးတွေကိုအနောက်ဆက်ပေးဖို့အတွက်သူတို့ရဲ့ဈေးကွက်တွေကိုအသုံးချလှုပ်ဆောင်ကြတယ်လို့ရုရှားနိုင်ငံကိုဥပမာပေးပြီးအမေရိကန်ဗန်နာရေးဝန်ကြီးကပြောဆိုခဲ့ပါတယ်
။ဥရုယာတီပြောင်းလဲမှုပြဿနာဟာကမ္ဘာကြီးအတွက်တရေချင်းတည်းမြတ်အရေးကြီးနေတာဖြစ်ပြီးတော့ကမ္ဘာပေါ်ကလိုအပ်တဲ့နေရာတွေအတွက်အမေရိကန်ကလှူဒန်းနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကအီဂျစ်နိုင်ငံမှာကျင်းပနေတဲ့ COP27 ဥရုယာတီဆိုင်ရာနိုင်ငံတကာညီလာခံမှာတောက်ကြနေကပြောပါတယ်။အမေရိကန်နိုင်ငံဟာရေရှည်တည်တတ်မဲ့စီးပွားရေးကြီးထွားမှုအတွက်ခိုင်မာတဲ့အုတ်မြစ်ကောင်းမွန်တဲ့စီးပွားရေးမူဝါဒတွေနဲ့ဥရုယာတီဆိုင်ရာကောင်းမွန်တဲ့မူဝါဒတွေဆက်ချမှတ်ဆောင်ရနေတယ်လို့အီဂျစ်နိုင်ငံရှမ်အန်ရှိုက်အပန်းဖြေဆက်ခတ်မှာကျင်းပတဲ့ကမ္ဘာခေါင်းဆောင်တွေနဲ့မူဝါဒချမှတ်သူတွေရဲ့အစည်းအဝေးမှာသမ္မတဘိုင်ဒန်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်သူ့အစိုးရအဖွဲ့ရဲ့လှုပ်ဆောင်မှုတွေကြောင့်အမေရိကန်နိုင်ငံဟာသူချက်မှတ်ထားတဲ့2030ဖန်လွန်ရီတန်းွေထုတ်လုပ်မှုဆိုင်ရာရည်မှန်းချက်ပြည့်မီနိုင်မယ်လို့သူယုံကြည်ကြောင်းလည်းပြောကြားခဲ့ပါတယ်။
ဒီကရတဲ့တောက်ကြနေဟာအမေရိကန်ပြည်တော်စုမှာစစ်မှုထမ်းခဲ့သူတွေကိုဂုံပြူတဲ့စစ်ပြန်များနေ့ဖြစ်ပါတယ်။ဒီကနေ့ကိုတရားဝင်အများပြည်သူလွတ်လပ်ရဲ့အဖြစ်သတ်မှတ်ထားပါတယ်။စစ်ပြန်များနေ့အခမ်းအနားကိုတော့ဝါရှင်တန်ဒီစီမြို့တော်အနီးမှာရှိတဲ့အာလင်တန်စစ်သင်းကျိုင်းမှာကျင်းပခဲ့ပြီးခရီးလွန်နေတဲ့သမ္မတဂျိုးဘိုင်ဒန်အစဒုတိယသမ္မတကာမလာဟဲရစ်ကတက်ရောက်ဂုံပြူခဲ့ပါတယ်။စစ်ပြန်များနေ့ကိုစတင်တက်မှတ်ခဲ့တာကတော့1919ခုနှစ်ဇွန်လ28ရက်နေ့ပြင်သစ်နိုင်ငံမှာဗာဆိုင်းစာချုပ်နဲ့တရားဝင်ပြီးဆုံးခဲ့တဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းအထိမ်းအမှတ်ပြုတဲ့နေ့ကနေစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတကယ်တမ်းအပြစ်ခတ်ရခဲ့တာကနိုဝင်ဘာလ17ရက်1918ခုနှစ်ဖြစ်တဲ့အတွက်နိုဝင်ဘာလ17ရက်နေ့ကိုစစ်ရိုက်ဆိုင်တဲ့နေ့အဖြစ်အမေရိကန်သင်္ဘောဝူဇောဝေစင်လက်ထက်1919နှစ်မှာပထမအဆုံးစတင်ကျင်းပခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာစစ်ပြန်များနေ့အဖြစ်ပြောင်းလဲတက်မှတ်ကျင်းပတာဖြစ်ပါတယ်။
စနေနေ့မနေ့ကင်းထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဒီသတင်းစူးစီးတင်ပြချက်သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှဒီအာဆီယံနဲ့မြန်မာအရေးပြဿနာကိုလည်းကြည့်ရအောင်ပါ။မြန်မာနိုင်ငံရဲ့အခြေအနေဟာပုံမိုးဆိုးရွားကျဆင်းလာနေပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဖြည့်ဆည်းအကောင်အထည်ဖော်ဖို့ပြက်ကွက်နေစေဖြစ်တယ်လို့အာဆီယံခေါင်းဆောင်တချို့နဲ့ကုလသမဂ္ဂအတွင်းမှုဂျိုတိုကတောက်ကြနေကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာထောက်ပြပြောဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာပြည်ပကတွေအဆုံးသတ်ပြီးငြိမ်းချမ်းရေးရရှိလာစေဖို့အာဆီယံအနေနဲ့ခေါင်းဆောင်မှုပြက်ကွက်နေသေးတယ်လို့လည်းလူ့အခွင့်အရေးအဖွဲ့တချို့ကဝေဖန်ပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။စစ်ကောင်စီဘက်ကလန်လျောဆောင်ရွက်နိုင်မဲ့အစီအစဉ်တွေနဲ့အတူမြန်မာနိုင်ငံတွင်ငြိမ်းချမ်းရေးရလာအောင်ဘယ်လိုဖိအားပေးကြမလဲဆိုတဲ့အာဆီယံအဖွဲ့အတွင်းအလုံးကသဘောတူနိုင်မဲ့အခြေအနေတစ်ခုကိုတောက်ကြနေအာဆီယံထိပ်သီးညီလာခံမှာဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုမရှိသေးဘူးလို့မကြခင်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသတင်းတောက်တွေကိုပြောပါတယ
်။ Indonesia is deeply disappointed.
အင်ဒိုနီးရှားအနေနဲ့အတော့ကိုစိတ်ပြတ်မိပါတယ်မြန်မာပြည်အတွင်းအခြေအနေတွေကပိုဆိုးလာသလိုအာဆီယံဘုံသဘောတူညီချက်၅ရပ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကလည်းတိုးတက်မှုရှိလာအောင်တည်တာတဲ့တာဝန်ခံလှုပ်ဆောင်မှုမျိုးတွေမတွေ့ရပါဘူးမြန်မာနိုင်ငံရဲ့အခြေအနေကြောင့်အာဆီယံရဲ့ပုံရိပ်ထိခိုက်တာမျိုးကိုလည်းလက်မခံနိုင်ပါဘူ
းဒါအပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်ကျဖို့အင်ဒိုနီးရှားကထပ်လောင်းတောင်းဆိုလိုက်သလိုမြန်မာပြည်နာကအာဆီယံအဖွဲ့ကြီးကိုတစားကန်လှုပ်ထားတာမျိုးမဖြစ်သင့်ဘူးလို့လဲအင်ဒိုနီးရှားသမ္မတကပြောသွားပါတယ်။အ အာဆီယံဘုံသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲမှာပေါ်မခြင်းအာဆီယံထိပ်သီးညီလာခံတွေမှာရောနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲတွေမှာပါစစ်ကောင်စီရဲ့ထိပ်တန်းခေါင်းဆောင်တွေကိုတယောက်ခွင့်မပေးဘဲတားမြစ်ထားပြီးနိုင်ငံရေးနဲ့မသက်ဆိုင်တဲ့ဦးစလဲတူဦးကိုဆေးလွတ်ခွင့်ပေးတာပဲမဲ့စစ်ကောင်စီဘက်ကတော့ဆေးလွတ်ခြင်းမရှိပါဘူး။ဒါပေမဲ့အခြားသောအာဆီယံဒေသတွင်ဆွေးနွေးပွဲတွေမှာတော့စစ်ကောင်စီရဲ့ကိုယ်စလဲကိုတယောက်ခွင့်ပေးထားပါတယ်။အင်ဒိုနီးရှားနိုင်ငံကတော့မြန်မာအရေးနဲ့ပတ်သက်လို့ပိုပြင်းထန်တဲ့ဖိအားပေးဆောင်ရွက်မှုတွေလုပ်သင့်တယ်လို့အကြံပြုထားပြီးဒါကိုစင်ကာပူမလေးရှားနဲ့ဒီတစ်ချိန်မှာဘရူနိုင်းနိုင်ငံကပါသဘောတူကြပေမဲ့အင်ဒိုနီးရှားရဲ့အဆိုပြုချက်ကိုထိုင်း၊ကမ္ဘောဒီးယား၊လာအိုနိုင်ငံတွေကကန့်ကွက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွားပြည်မှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေအလုံးပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ဖို့တွေးဆဆွေးနွေးဆလုပ်ဖို့တောင်းဆိုပါတယ
် I repeat my call on the Myanmar authorities to release all political prisoners
အရသားတွေပေါ်အစင်ကျင်မဲ့ပြစ်ခတ်တိုက်ခိုက်သားတွေဟာနိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုမြောက်တာမို့ဒါတွေကိုရပ်တန့်ဖို့လိုအပ်ပါတယ်ထပ်မံတောင်းဆိုလိုတာကတော့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ရေးအလုံးပါဝင်မဲ့တွေးဆဆွေးနွေးရေးစတင်ဖို့အမြန်ဆောင်ရွက်သင့်ပါတယ်ဒီနီလန်ကသာငိမ့်ချရေးနဲ့တည်ငြိမ်မှုကိုရစေမှာပါ
လူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 rights အဖွဲ့ကတော့မြန်မာနိုင်ငံတွင်ပဋိပက္ခတွေအဆုံးသတ်နိုင်ဖို့အာဆီယံအနေနဲ့ခေါင်းဆောင်မှုပြက်ကွက်နေစေဖြစ်တယ်လို့ဝေဖန်လိုက်ပါတယ်45 rights အဖွဲ့ရဲ့ပြောခွင့်ရသူ Patrick Ponsatong ပြောတာက
I think that ASEAN ministers know very well that the junta has killed thousands of innocent civilians that they've imprisoned
ခေါင်းကျော်တဲ့အပြစ်မဲ့တဲ့ရဲသားတွေကိုစစ်ကောင်စီကတတ်ခဲ့တယ်ဆိုတာရောဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချတယ်ဆိုတာကိုပါအာဆီယံဝန်ကြီးတွေကောင်းကောင်းသိကြပါတယ်ဒါပေမဲ့မြန်မာပြည်ထောင်နာဖြည့်ရှင်ရေးမှာဒီကိစ္စပေါ်ဩဇာတက်ရောက်မယ်ပြင်ပကဝင်ရောက်ဖြည့်ရှင်ပေးသူတွေကိုလည်းအာဆီယံကလက်ဆောင်နေတာကိုကြည့်ရင်အာဆီယံဟာမြန်မာပြည်ထောင်နာကိုတကယ်ရောပြည်လဲဈေးကျင်တဲ့ဆန္ဒရှိသလားဆိုတာတန်လျာဝင်မိပါတယ်
အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်စွာတောက်ကြနေကတစောင်းထုတ်ပြန်ခဲ့ပြီးစာထဲမှာတော့မြန်မာနိုင်ငံကိုခြံလှပ်ပြီးအာဆီယံ၉နိုင်ငံတွေကမြန်မာရေးကိုဆွေးနွေးဆုံးဖြတ်နေကြတာဟာအာဆီယံပဋိညင်ပါအခြေခံမှုတွေကိုတွေးဖယ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာမြန်မာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေရဲ့အမြင်နားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီတရုတ်နဲ့နေဆက်မှာဒီမြမစိုက်ပျိုးကုံတွေဘလို့အခြေအနေရှိသလဲဆိုတဲ့အကြောင်းမပြောပြခင်မှာစကိုင်းတိုင်းဘက်မှာရွာတွေမီးရှို့ခံရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်စကိုင်းတိုင်းရီဦးမြို့နယ်တွေကစီသာမြေကြီးရွာကိုမြမစစ်တပ်ကလေကြောင်းကနေပစ်ခတ်တာတွေလုပ်ပြီးဒေသခံတွေထွက်ပြေးနေရပါတယ်မြောင်မြို့နယ်မှာဆိုရင်လည်းမြမစစ်တပ်ကနေမြေရှင်းလင်းနေတဲ့9ရက်အတွင်းနေအတော်များများမီးလောင်ကျွမ်းခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီလိုအခြေအနေနဲ့ပတ်သက်လို့ပြည်တွင်းကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်တဲကစီတာမြေကြီးရွာကိုနိုဝင်ဘာလ17ရက်မနက်ပိုင်းမှာမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စီတာမြေကြီးရွာအပါအဝင်အနီးအနားကကြီးရွာကဒေသခံတွေပါထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းဒေသခံသူကအခုလိုပြောပါတယ်
တိုက်ပွဲရလို့တော့မဟုတ်ဘူးရက်ဒီကားကားစားဘက်ကနေပြီးတော့ဝင်ပြတာဗျာဟုတ်အိကားပြစ်တာရွာကတော့စီတမြေပေါ့တဲ့ရက်နေနဲ့ပြစ်တယ်ပြစ်ပြီးတော့ကျန်တဲ့ဘေးပတ်ပတ်လဲရွာတွေကိုတော့ဟိုလိုအကုန်လုံးဝင်ခဏလေးတော့ဝင်ပြစ်သွားတယ်ပေါ့အမိုင်းတာတီဖိုက်လို့ခေါ်တဲ့ဟိုသူတို့စစ်သုံးရဟင်းရင်သုံးပြီးမြစ်ပြစ်တာဗျာဒီရဗနဲ့ကျွန်တော်တို့အားလုံးကအဲ့နာကပတ်ချလဲကြီးရွာ9ရွာ8ရွာလောက်အကုန်လုံးပတ်ပြေးနေရပါတယ်ဗျာဟုတ်ဒါကငါတော့ခံမန်းကတော့ကျွန်တော်တို့ရှိရတဲ့ထောင်ကြီးမှာရှိမှာပါဗျာ
။စီတာမြေကျွော်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကယူဆပါဗျာ။မြန်မာစစ်တပ်ကကျွော်ရဲမှာဆက်ပြီးရှိနေသေးတဲ့အတွက်ကျွော်သားတွေဟာရွာမပြောင်းနိုင်သေးဘူးလို့ပြောပါဗျာ။အရင်ကလည်းစီတာမြေကျွော်ကိုလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ဖူးသေးတယ်လို့ဒေသခံတွေကပြောပါဗျာ။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူး။မြောင်မြို့နယ်ထဲမှာဆိုရင်လေနိုဝင်ဘာလ9ရက်ကစပြီးမြမစစ်တပ်ကနေမြင့်ရှင်းလင်းရေးတွေလုပ်နေပြီးကျေးရွာ6ရွာကနေအိမ်400နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေသခံသူကအခုလိုပြောပါဗျာ
9ရက်နေ့ကနှလုံးငိုင်း10ရက်နေ့ကစုရိကုံစုရိကုံအင်ဂျီတရား ကိုရနေမှာကြတော့ရှုတချောင်းရဲ့ဒုက္ခဒီပရဲ့မေတ္တာရဲ့ဆိုပြီးတော့သုံးရွာရှုတာဆိုတာအလုံးပေါင်း၈ရွာပေါင်းအနေနဲ့၅ရွာပေါ့အဲ့ဒါဆိုကျွန်တော်တို့စင်လောင်မှာရှုသွားတဲ့အိမ်ကြီးကတော့ကျွန်တော်တို့သိရသေးဘူးဗျ
နေအိမ်တွေမီးရှို့ခံရတဲ့အထက်မှာအိမ်ကြီး900နီးပါးရှိတဲ့နနွင်းကိုင်းကျွရဟာအိမ်ကြီး250နီးပါးမီးလောင်ကျွမ်းသွားပြီးစုလေကုန်းကျွရဟာနေအိမ်100ကျော်မီးလောင်ကျွမ်းခဲ့ပါတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲနေအိမ်တွေမီးရှို့ခံရတာလို့လည်းဒေသခံတွေကပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့စစ်စင်ရေးတွေအတွင်းအရက်သားနေအိမ်တွေကိုမီးရှို့တာမလုပ်ဘူးလို့ညင်းဆိုထားပါတယ်စစ်စင်ရေးတွေအတွင်းဒေသခံအရက်သားတွေရဲ့အိုးအိမ်တွေမီးလောင်တဲ့တဲ့ရင်တွေကတော့မကြာခဏထွက်ပေါ်နေပါတယ်ယာနဲ့ချီတဲ့အိုးအိမ်တွေထပ်မံမီးလောင်တဲ့တဲ့ရင်ကိုစစ်ကောင်စီဘက်ကတဲ့ရင်မထုတ်ပြန်တယ်လို့တီးကြားအသိပြုချက်လည်းမရရှိသေးပါဘူးခင်ဗျာ
ဒါကတော့သကိုင်းရေဦးဘက်ကအခြေအနေကိုကိုရဲမွန်ပြောပြခဲ့တာပါအခုတစ်ခါမှလည်းဒီပုံနှကျွန်းဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေပြီးတော့အရသာပြည်သူ73ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့ပြီးဒဏ်ရာရသူအများပြားရှိတယ်လို့အေအေတပ်ဖွဲ့ပြောခွင့်ရဦးခိုင်သူခါက VOA ကိုပြောပါတယ်အခုလိုတပ်ဖြတ်မှုတွေမြန်မာစစ်တပ်ကိုလက်တွန့်ပြန်တိုက်ခိုက်သွားမယ်လို့လည်းဆိုပါတယ်အကြောင်းစုံကိုတော့ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုခမောင်စိုးမင်းကတင်ပြမှာပါ
ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီကြားဒီလနိုဝင်ဘာ10ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ပုံနှကျွန်းမြို့နယ်ကဆင်းအင်းကြီးကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကျေးရွာသား9ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်လဲ2ရက်အတွင်းသေဆုံးသူ73ဦးနဲ့ဒဏ်ရာရှိသူအများအပြားရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ
်မနေ့ကညနေ4နာရီခွဲလောက်မှာဒီပုံနာကျောင်းအခြေစိုက်ထမ950တိုင်းရင်ကဒီစစ်သား40ကျော်လောက်ကဆန်းကြီးကျေးရွာကိုဝင်ရောက်လာပြီးတော့မှအပြစ်မဲ့ပြည်သူ6ယောက်ကိုသူတို့ပြစ်တက်ခဲ့တာရှိတယ်။အဲ့ဒီမှာတော့ဒီအသက်ခံရတာကတော့ယောက်ျား9ယောက်အမျိုးသမီးက2ယောက်ပေါ့နော်။အဲ့ဒီမှာသူတို့ဒီ6ယောက်ကိုဒီအစုလိုက်ပြုံလိုက်ပြစ်တက်သွားတာရှိတယ်။အော်အကုန်လုံးဒီမနေ့ကနဲ့ဒီနေ့ပေါင်းဆိုလို့ရှိရင်တော့ဒီပုံနာကျောင်းမြို့နေထဲမှာမြန်မာစစ်တပ်ရဲ့ဒီလက်နေကြီးပြစ်ခတ်မှုလေကြောင်းပြစ်ခတ်မှုတွေနောက်ပြီးလို့ရှိရင်ဒီမြန်မာစစ်တပ်တွေကဝင်ရောက်ပြီးတော့မှရွာသားတွေကိုတတ်ဖြတ်တာတွေဒါအကုန်ပေါင်းလိုက်လို့ရှိရင်တေဆုံးတဲ့သူက73ယောက်ရှိတယ်နောက်ဟိုအဲ့ဒီမှာပြောင်းနေတဲ့သူတချို့လည်းရှိသေးတယ်ဆင်းကြီးရွာကလည်း
အဲ့ဒီလိုဖြစ်စဉ်ကြောင့်ရခိုင်အရသာပြည်သူတွေကိုတပ်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ကိုလက်တုံပြန်တိုက်ခိုက်သွားမယ်လို့အေအေပြောခွင့်ရခိုင်သူခါကပြောပါတယ်
။ဟိုကျွန်တော်တို့ဒီ ULAA အနေနဲ့ကတော့ဒီလိုမျိုးကျွန်တော်တို့ပြည်သူတွေကိုမှအစုလိုက်ပြုံလိုက်တပ်ဖြတ်ပြီးတော့မှဒီစစ်ရဆွာမှုကိုကျူးလွန်တဲ့ဒီခမ950နဲ့တော့ဒီကိစ္စမှာဒီရာဇဝမှုမှာပါဝင်ပတ်သက်တဲ့သူတွေကိုတော့ကျွန်တော်တို့ကတော့ဟိုနှီးမျိုးစုံနဲ့အပြစ်ပေးအရေးယူနိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်ဒီအတွက်လည်းပဲကျွန်တော်တို့ကပြန်လည်ပြီးတော့မှဒါလက်တုံးပြန်တိုက်ခိုက်သွားမှာဖြစ်တယ်ဗျ
ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ဆင်းအင်းကြီးကျေးရွာနယ်ပရိသာကျေးရွာကြားရန်ကုန်စစ်တွေကားလမ်းမပေါ်မှာစစ်ကောင်စီရင်တန်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကနိုဝင်ဘာလ10ရက်မနေ့ပိုင်းကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ပွဲတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်မနေ့ကလည်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ပုံနှကျွန်းမြို့နယ်ခြေဝါတချို့ကထောင်ထဲချီတဲ့ဒေသခံတွေဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အထုတ်တဲ့ခြေဝါကနေထွက်ပြေးလာတဲ့ဒေသခံတဦးကတော့ရွာမှာမပြေးနိုင်လို့ကြံခဲ့တဲ့တက်ကြီးပိုင်းတွေကိုစစ်ကောင်စီတပ်သားတွေပစ်တံမှာစိုးရိမ်နေတယ်လို့ပြောပါတယ်။
ဒီဘုံစံဒီမနီးရရဲ့ဆက်တိုက်ပွဲကြီးကြီးကိုမြေကြီးကပါတယ်ဒီကျွန်တော်ဘာကုန်းလေးဒီရပါရင်ဒီကညကလို့လူလူတကယ်ကြိုင်ပါပြီတောင်းကိုသူမင်းစိတ်ကကောင်းမြန်နေပါတယ်ကျွန်တော်ကညရမဟင်းလူဒီလေးအသက်ခံအောင်ပေါ်လာဝင်မျိုးချောက်အောင်ပေါ်သူစင်စင်ဩဇာကြီးကအောင်လို့ပေါ်ပေါ်သူတော့ဘာပါရမကိုင်းလေးတွေပါတယ်ဟောမောင်မသူကလူမျိုးတုံးတိုက်ပွဲကြီးတပါ
လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်လက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲပြီးတော့အရက်သားပြည်သူတွေမကြာခဏဆိုသလိုထိခိုက်သေးဆုံးဒဏ်ရာရတာတွေတနေ့တဲ့တနေ့တိုးလာပါတယ်ပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်သူခါကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒါကျွန်တော်တို့ပြည်သူတွေကိုအကောင်းဆုံးလုံခြုံမှုပေးနိုင်အောင်တော့ဒါကျွန်တော်တို့လည်းစူးစမ်းနေတာတော့ရှိပါတယ်ဒါပေမဲ့လို့ဟိုကျွန်တော်တို့ကဟိုရခိုင်တပြည်လုံးကိုထိန်းချုပ်နိုင်တဲ့အနေအထားမရှိသေးတဲ့ခါကျတော့ဟိုတချို့နေရာတွေမှာတော့ဟိုသူလေးဝင်လို့ရတယ်ကိုလေးဝင်လို့ရတယ်เนาะအဲ့ဒီလိုနေမြေတွေလေးရှိတယ်ကျွန်တော်တို့ထိန်းချုပ်နေမြေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့နဲ့ဆက်စပ်တဲ့ပြည်သူတွေကိုကျွန်တော်တို့ကအကောင်းဆုံးဒါ ဟိုကာကွယ်ပေးနိုင်တယ်ဒါပေမဲ့ခုနကပြောတဲ့ဒီသူနဲ့ကိုနဲ့ဂျာနေမြေတွေဆိုလို့ရှိရင်တော့ဒါမြန်မာစစ်တပ်ဟာဟိုအငြင်းတန်းလို့လို့ပေါ့နော်အဲ့လိုတခုခုဖြစ်ပြီဆိုလို့ရှိရင်သူတို့ချက်တပြဲဝင်ရောက်လာပြီးတော့မှပြည်သူတွေကိုဒီလိုမျိုးအစုလိုက်ဂျုံလိုက်တတ်ဖြတ်ပြီးတော့မှရာဇဝတ်မှုကျူးလွန်တာတွေကိုဒါဟိုတောက်ချလုပ်နေတာရှိတာပေါ့
ဒီကနေ့ညနေပိုင်းမှာလဲကြောက်တော်မြို့နယ်ရွှေပြည်သစ်ကြီးရွာမှာလက်နက်ကြီးကြီးကြားရောက်ပြီးတော့ဒေသခံ9ဦးထက်မနည်းတန်းရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပုံနှကျွန်းမှာဒေသခံ73ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့တာဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောရေးဆိုချက်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူးခင်ဗျာ
ဦးခမောင်စိုးမင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါမှာတော့ဒီနေဆက်ကုံသွေးရေးအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာနေဆက်ကနေတင်ပို့လိုက်တဲ့စိုက်ပျိုးရေးထွက်ကုန်တချို့ကိုတရားဝင်ဝယ်ယူဖို့တရုတ်နိုင်ငံယူနန်အစိုးရကသွင်းကုန်လိုင်စင်တွေပြန်လည်ထုတ်ပေးနေတာကြောင့်တရုတ်အကောက်ခွန်ဌာနမှလိုင်စင်လာပြီးတော့ရှောက်ကြတဲ့မြန်မာကုမ္ပဏီတွေဒီရက်ပိုင်းအတွင်းမှာတိုးလာနေပါတယ်ဒီကုမ္ပဏီအများစုကတော့မူဆယ်ကုံသွေးရေးဆောင်ဂိတ်ကနေဖြစ်ပြီးတော့အခြားနေဆက်ဂိတ်တွေမှာလည်းရှောက်ထားကြတာတွေ့ရပါတယ်ဒီလိုနေဆက်အခြေအနေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ
ကိုဗစ်ဖြေရှားမှုတွေနဲ့အတူမြန်မာနေဆက်အသွင်းကုန်တချို့ကိုတရားဝင်တင်သွင်းခွင့်ပြုဖို့အတွက်တရုတ်အစိုးရကစီကံသတ်မှတ်ချက်တွေပြန်လျှော့ပေးလာတာပါပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်အစိုးရကတရားဝင်ဝယ်ယူဖို့အတွက်စီစဉ်ရွေးချယ်နေပါတယ်ဒါကြောင့်တရုတ်နိုင်ငံကကုန်ပစ္စည်းအရည်အသွေးကြီးကြပ်ရေးနဲ့အကောက်ခွန်အာဏာပိုင်အဖွဲ့ GACC မှလိုင်စင်လျှောက်ထားလာတဲ့မြန်မာကုမ္ပဏီတွေအများပြားရှိနေတယ်လို့နေဆက်ကုန်သည်တချို့က VOE ကိုပြောပါတယ်အဲ့ဒီထဲမှာဆန်ကုမ္ပဏီတချို့ကိုမကြသေးခင်ကခွင့်ပြုထားပြီးတော့ပြောင်းစံတင်သွင်းမဲ့ကုမ္ပဏီတွေကိုလည်းဆက်ပြီးတော့လိုင်စင်ချပေးနေပါတယ်။မူဆယ်နေဆက်ကုံသေးအသင်းကတာဝန်ရှိသူတဦးကတော့အခုလိုပြောပါရစေ။ဆောက
်ထားတာတော့ကြားတယ်၊ဒီလိုက်ဆောက်ပါတော့။တချို့ဆိုကုမ္ပဏီတိောက်နေတဲ့ခုနကဆင့်ကုမ္ပဏီရရှိတယ်။အဲ့ဒါဓာရီကဖြစ်ဖြစ်ပြီးတော့သူကရင်းချနေတယ်။ဆိုတော့အမတ်ကဆုတ်နေလိုက်တာပါ။ဒီကုမ္ပဏီတွေကိုဒီတော့ပြောင်းအောင်မဖြစ်ဘူး၊ပြောင်းအောင်တရားဝင်မလုပ်ဘူး၊ဆောက်တရားဝင်မဟုတ်ဘူး။ကစားနေတရားလို့ပြောင်းနေတရားလို့ပြောကျောင်းအမတ်ဆောင်ကျောင်းတည်တဲ့ကုမ္ပဏီများလားဒါကြောင့်လူရဲ့ဆောင်က
ဂျီအစီစီရဲ့စီးရင်အရဆိုရင်မြန်မာဘက်ကကုမ္ပဏီပေါင်း900ကျော်လောက်ရှောက်ထားတယ်လို့သူကပြောပါတယ်မြန်မာစိုက်ပျိုးရေးဦးစီးဌာနရဲ့နိုမာတရက်ထုတ်ပြန်ချက်မှာတော့ကုမ္ပဏီပေါင်း600ကျော်ကပို့ကုန်အမေပေါင်း1600ကျော်ကို GACC ကမှတ်ပုံတင်ခွင့်ပေးလိုက်တယ်လို့ပြောပါတယ်မြန်မာနိုင်ငံကဆန်စကွဲပို့ရင်ကြောင့်နဲ့ကျွဲနွားအရှင်တင်ပို့ရေးအပင်တရိတ်ဆန်ကျမရေးနဲ့ပိုးမွားကင်းစင်ရေးသဘောတူစာချုပ်ကိုစိုက်ပျိုးရေးဦးစီးဌာနနဲ့တရုတ် GACC တို့သဘောတူစာချုပ်ကို2020ခုနှစ်ကတရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာတဲ့ခီးစဉ်အတွင်းမှာရေးထိုးခဲ့တာပါဒီစာချုပ်ပါနောက်ဆုံးတဲ့ကိစ္စတွေစာချုပ်ပါသဘောတူညီချက်တိုင်းမြန်မာဘက်ကသွင်းကုန်တွေတရားဝင်တင်သွင်းနိုင်ဖို့အဲ့ဒီအချိန်ကကုမ္ပဏီ40လောက်မှတ်ပုံတင်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့ကိုဗစ်ကပ်ရောဂါကူးစက်ပြန့်နှံ့မှုတွေကြားကန့်သတ်ချက်တွေကြောင့်ရပ်ဆိုင်းသွားခဲ့ပါတယ်အခုဒီချိန်ပြန်လဲစီးစစ်ပြီးတော့ကုမ္ပဏီတွေကိုတရားဝင်တင်သွင်းခွင့်ချပေးနေတာလို့စိုက်ပျိုးရေးဦးစီးဌာနစီမံကိန်းသုံးသပ်ရေးဌာနကွဲကဒေါက်တာတီရာချောလိုင်က VOE ကိုပြောပါတယ်။ပြောင်းစံတင်သွင်းတဲ့ကုမ္ပဏီတချို့ကိုတရုတ်ဘက်ကတရားဝင်ခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ်
။ဒီရဆက်ဆက်ကကုမ္ပဏီရော registration တကပြုပေးတာပြီးနောက်တစ်ခါဆက်ဆက်ကကုမ္ပဏီဆက်ပြုပေးထားတာရှိတယ်။အဲ့ဒါကတော့ကိုယ်ကလေးကပုံမှန်ကိုနေကြလို့လေ့ကျင့်တာဒီလိုပါ။ဒါကတော့တရားဝင် registration လုပ်ပြီးလိုက်တာပဲ။ဒါကတော့ official registration လုပ်ပြီးတော့ဒါကတော့ official registration ရဲ့အောက်မှာကိုယ်ဒီမှာမင်းကသွားဆိုင်မှာရှိတာပေါ့နော်။ပြီးဆိုဖိတ်လိုက်ဆိုလိုက်ဆိုသူကသူကလည်းဆိုတာမင်းကြီးရှိတော့ပါပဲ။
ငပြောကိုလည်းနေဆက်ကနေတရားဝင်တင်သွင်းဖို့တရုတ်ဘက်ကခွင့်ပြုထားပါတယ်။နန္ဒတီထောဘတ်တီကျွဲကောတီစတဲ့စိုက်ပျိုးရေးထွက်ကုန်ရောင်းချတဲ့မြန်မာကုမ္ပဏီတွေကလည်း GACC မှာမှတ်ပုံတင်ဖို့ကြိုးပမ်းနေကြပါတယ်။မှတ်ပုံတင်ထားတဲ့ကုမ္ပဏီတွေကပိုးမွှားနဲ့အည်သွေးစစ်ဆေးတာတွေကိုအစဉ်အဆက်လုံဆောင်ပြီးမှတရုတ်ကိုနေဆက်ကနေတရားဝင်တင်သွင်းခွင့်ကိုရမှာဖြစ်ပါတယ်။တရုတ်ကခွန် GACC မှာမှတ်ပုံတင်ထားတဲ့ကဘာရဲရဲကကုမ္ပဏီပေါင်း 9,000 ကျော်ရှိပြီးမြန်မာကတော့ကျမကြီးနဲ့ပိုးမွားကင်းစင်ကိစ္စတွေမှာလိုက်နာမှုတွေအားနည်းလို့မတ်ပုံတင်ကိစ္စကြန့်ကြာနေတဲ့အကြောင်းတရုတ်သတင်းတွေမှာရေးသားဖော်ပြနေကြပါတယ်ခင်ဗျာ
နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စီးပွားရေးထိခိုက်လာရခြင်းမှာဒီနေဆက်မှာပေါ့လေဒီတရုတ်နိုင်ငံဘက်ကိုစိုက်ပျိုးကုန်တွေတင်သွင်းမဲ့ဒီအခွင့်အလမ်းကောင်းတွေပေါ်လာတဲ့အကြောင်းကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာမကြာခင်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တကွင်သိပ္ပံတဲ့နီးပညာကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့မြန်မာပြည်တွင်းစနေနေ့မနေ့ခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32လိုင်းနိုမီတာ49လိုင်းလမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်မှာပါအဲ့ဒီတဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ချင်ပါတယ်ရေကြီးမြေပြိုတာနဲ့မိုးကောင်ရေရှားတာလို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတဝှမ်းမှာအိုးအိမ်ဆုံးရှုံးရသူတန်းပေါင်းများစွာရှိနေပြီးအဲ့လိုလူတွေရဲ့80ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်တယ်လို့သဘာဝပတ်ဝန်းကျင်လေ့လာထိန်းသိမ်းတဲ့ဒီကုလသမဂ္ဂအစီအစဉ်ကထောက်ပြပါတယ်ဒီလိုကမ္ဘာတဝှမ်းကအမျိုးသမီးတွေဘယ်လိုရင်ဆိုင်ကြုံတွေ့နေရပါသလဲဘယ်လိုအပြေရှားနိုင်ဖို့ကြိုးပမ်းနေကြပါသလဲဒီအကြောင်းဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေပြောပြမှာဖြစ်ပါတယ်ဗျာThere's a path we must choose sometime. Gotta stand up and fight sometime.ဒီကနေ့21ရာစုခရဲ့အကြီးမားဆုံးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတစ်ခုကကမ္ဘာကြီးပုံမွေးမှုနဲ့အတူဖြစ်လာတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာပဲဖြစ်ပါတယ်။ကြော်မိလောင်တာ၊မိုးခေါင်ရေရှားတာ၊ရေကြီးမြေပြိုတာ၊မုန်တိုင်းဒဏ်တင်တာလိုသဘာဝဘေးဆိုးတွေတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့ဆိုးလာနေတာနဲ့အမျှဒီလိုဘေးဒဏ်တွေကိုကမ္ဘာနဲ့အဝမ်းကြုံကြရတယ်ဆိုပေမဲ့လို့ဒီထဲမှာအကာအကွယ်မဲ့ဘေးဒုက္ခအရောက်ရဆုံးကတော့ဆင်းရဲနွမ်းပါတဲ့ဒေသတွေမှာပါ။ဒီထဲမှာမှအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးရန်ရည်တွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်လို့ကုလသမဂ္ဂနဲ့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်။ဒီလိုထောက်ပြတဲ့သူတွေထဲမှာ2014ခုနှစ်နိုဝင်ဘာလရေးဆုရှင်မာလာလာယူဆုဆိုင်လည်းပါပါတယ်။သူကိုယ်တိုင်ပါကစ္စတန်နိုင်ငံမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်တူတက်နေတဲ့ကြောင်းရေမြုပ်ပြီးပညာရေးမှာအနှောက်အယှက်ဖြစ်ခဲ့ရတယ်လို့မာလာလာကပြောပြပါတယ်။
Due to climate related events millions of girls lose their access to schools events like droughts and floods impact schools directly displacements are caused some due to some of these events and
ရာသီဥတုနဲ့ဆက်နွယ်တဲ့အဖြစ်အပျက်တွေကြောင့်တန်းနဲ့ချီတဲ့မိန်းကလေးတွေကြောင်းတွက်ခွင့်ဆုံးရှုံးနေရပါတယ်မိုးခေါင်နာရေကြီးတာလို့ဖြစ်ရက်တွေကကျောင်းတွေကိုဓာတ်ရိုက်တက်ရောက်မှုရှိပြီးတော့တချို့ဖြစ်ရက်တွေမှာတော့လူတွေအိုးမဲ့အိမ်မဲ့ဖြစ်ရတာကြောင့်ထိခိုက်မှုအများဆုံးကအမျိုးသမီးတွေဖြစ်နေတာပါကျောင်းထွက်ရရင်မိန်းကလေးတွေကထိတ်ဆုံးကကျောင်းပြန်တက်ရတော့သူတို့ကနောက်ဆုံးကဖြစ်နေပါတယ်ဒီပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်အားစိုက်ထုတ်မှုမရှိဘူးဆိုတာကျမတို့သိကြတယ်လို့ပဲဒီအခြေအနေမျိုးမှာအများအားဖြင့်မိန်းကလေးတွေကျောင်းဆက်မတက်နိုင်ကြတော့ပါဘူးအိမ်မှုကိစ္စတွေနဲ့ပဲမိသားစုဝင်တွေကိုကူညီပေးနေရပြီးတော့ပညာရေးနဲ့အလှမ်းဝေးကုန်ကြပါတယ်
နဂိုကလေးကသူတို့ဒေသမှာဂျာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေပညာသင်ကြားခွင့်ကန့်သက်ထားတာကြောင့်သဘာဝဘေးဆိုးတွေနဲ့ထပ်ပြီးတော့ကြုံတွေ့ရတဲ့အခါမှာတော့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာပညာသင်ကြားခွင့်နဲ့ကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးကြရတဲ့အပြင်အကျန်းဖက်ခံရတဲ့အခြေအနေတွေပိုးပြီးတော့ကြုံတွေ့လာရတယ်လို့လည်းမာလာလာကပြောပါရယ်။ကမ္ဘာကြီးပုံမွေမှုကိုဖြစ်စေတဲ့ကာဗွန်တန်းငွေထုတ်လုပ်မှုတွေကိုချမ်းသာကျွယ်ဝတဲ့အင်အားကြီးနိုင်ငံတွေကအထူးကဖန်တီးနေပြီးနောက်ဆက်တွဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဖြစ်လာတဲ့အခါမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကအထူးကခံစားကြရတယ်။ဆိုတော့လူခွင့်ရင်တဲ့သဘာဝပတ်ဝန်းကျင်ရေးဥဆောင်လှုပ်ရှားသူတွေကအစဉ်ဆက်ထောက်ပြနေကြတာပါ။ဒီနှစ်ထဲပါကစ္စတန်နိုင်ငံကြုံတွေ့ရတဲ့အခြေအနေဆိုရင်ဒါကိုဖော်ပြရတဲ့ထင်ရှားတဲ့ဥပမာတစ်ခုဖြစ်တယ်။ဆိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစီအစဉ်ညွှန်ကြားရေးမှူးအင်ဂါ အန်ဒါဆန်ကပြောပါတယ်
။ပါကစ္စတန် 33 million displaced, the size of Australia in terms of population numbers, 30 billion in damage, unprecedented health crisis.
Pakistan ma lu baung 33 tan oin me ni ba de. Da ga Australia ta naingan lon ye lu ye pamana law shi ba de. Thikai pyesi mu ga dollar billion 30 law shi ba de.ရည်သိရမယ့်တိနံတွေအများပြဆုံးရှုံးခဲ့ရတယ်လို့မကြုံစဘူးကျမရဲ့ဆိုင်ရာပြဿနာတွေလည်းကြုံနေရပါတယ် တကယ်တော့ပါကစ္စတန်ရဲ့ကာဗွန်ဒိုင်ဆိုက်ထုတ်လွှတ်မှုတွေဟာ 3.4 ဂိုင်နှုန်းအောက်မှာပဲရှိရပါအခုလောက်ထိမမျှမတခံစားရတာမျိုးကိုတော့ကျမတို့လေးလူရှုမထားသင့်ပါဘူ
းအာဖရိကနိုင်ငံတွေမှာဆိုရင်လေရာသီဥတုဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားတာနဲ့ငှက်မုတ်ခေါင်းပါတဲ့ဂျန်ကူဆူဆူဝါကျုံရပါတယ်ကုလသမဂ္ဂကလင်းငင်များဆိုင်ရာရာပုံငွေအဖွဲ့ UNICEF ရဲ့အစဉ်ကစားအရမိုးကောက်ရေရှားမှုကြုံနေရတဲ့ဂျဘူတီ၊အီသီယိုးပီးယား၊ကန်ညာနဲ့ဆိုမာလီယာနိုင်ငံတွေမှာငှက်မုတ်ခေါင်းပါမှုကြုံနေရတဲ့လူပေါင်းကသန်း20ကျော်ရှိနေပြီးတော့ထောက်ဝံ့နေပါကကလင်းငယ်တွေဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဘယ်လိုအရက်ဒေသတွေမှာဘယ်လိုလူတွေကအထူးကပိုးပြီးတော့ကြုံတွေ့ခံစားနေကြပါလဲ။တဘာဝပတ်ဝန်းကျင်ရေလှူရှားနေတဲ့နော်တီခုကအခုလိုပြောပြပါဗျာ
။ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့အတိအကျဒီခြေလက်ပေါ့နော်ခြေလက်ဒေသမှာနေတဲ့အလူတွေကပို့ပြီးတော့ခံစားရတယ်။ပြီးတော့အဲ့ဒီခြေလက်မှာကျမတို့ဒီအမျိုးသမီးနဲ့အဲဒီမိန်းကလေးငယ်တွေဆိုလို့ရှိရင်ပို့ပြီးတော့အကျိုးပို့ပြီးတော့တရားမှုပို့ရှိတယ်ပေါ့နော်။ဘာဖြစ်လဲဆိုတော့ကျမတို့အမျိုးသမီးတွေကအိမ်မှာဆိုလို့ရှိရင်ကျမတို့ကဒီချက်ရုပ်ချက်ရေးပြုတ်ရေးတို့အိမ်မှုကိစ္စကိုအဲတာဝန်ယူရတယ်လေ။တာဝန်ယူရတယ်ဆိုတော့ကျမတို့ကချက်ပြုတ်မယ်ဆိုလို့ရှိရင်ကျမတို့ကအဲရေးတွေလိုအပ်တယ်ဆိုတော့ကျမတို့ကရေးတွေသွားခတ်ရတယ်။ဒါပေမဲ့ရာသီဥတုဖောက်ပြန်တဲ့အခါမှာကျမတို့ကဒီမြစ်ချောင်းတွေအဲရေတိမ်ကောလာတဲ့အခါမှာဆိုလို့ရှိရင်ငကူအဲကျမတို့သွားရတဲ့နေရာထဲပို့ပြီးတော့ဝေးဝေးသွားရတယ်အဲအချင်းပို့ပေးရတယ်ပေါ့နော်ဆိုလို့ရှိရင်ဒါတိတိချက်ပေါ့နော်တိတိချက်ဆိုလို့ရှိရင်ကျမတို့ဒီအသက်မွေးမ်းကြောင်းပေါ့အသက်မွေးမ်းကြောင်းမှာဆိုလို့ရှိရင်ကျမတို့ကမိုးလေဝသတွေရာသီဥတုတွေမမှန်တဲ့အခါမှာဆိုလို့ရှိရင်အဲဆက်ပြုံမွေးမြူရေးတွေကျမတို့ကခက်ခဲလာတယ်အဲမအောင်မြင်ဘူးမအောင်မြင်တဲ့အခါမှာဆိုလို့ရှိရင်ဒီအိမ်ထောင်စုမှာဆိုလို့ရှိရင်ရက်တီဖို့အတွက်ဝင်ငွေအဲချက်တဲလာတယ်ပေါ့နော်အဲပြီးရင်ဆိုလို့ရှိရင်ကျမတို့ဒီကြီးလက်မှာနေတဲ့အလူတွေဆိုလို့ရှိရင်ကျမတို့ကဒီမြစ်ချောင်းမှာကျမတို့ကဒီအဲတန်းကားတွေကျမတို့ကရှာစားကြရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကဒီနောက်ပိုင်းဒီအဲရှာပါလာတဲ့အခါမှာဆိုလို့ရှိရင်ကျမတို့ဒီအစားအသောက်ဖူလုံမှုလည်းထိခိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးရာသီဥတုဖောက်ပြန်လို့ဖြစ်လာတဲ့အကျိုးဆက်တွေကြောင့်တစ်ခါတလေမှာဆိုလို့ရှိရင်ကျမတို့ကအဲပြောင်းရွှေ့ရတယ်ပေါ့နော်ပြောင်းရွှေ့လို့သားတွေလည်းဖြစ်လာတယ်လုတ်ကိုင်းတွေရှာပါတယ်စိုက်ပြိုးတဲ့အခါမှာမအောင်မြင်လာတဲ့အခါကျတော့ကျမတို့ကရက်ရွာနေပြီးတော့ကျမတို့ကမြို့မှာအလုပ်သွားရှာရတယ်မြို့မှာအလုံးတက်လာတဲ့အခါကျတော့မြို့မှာလည်းဘယ်လိုပို့ထုံးကိုပို့ဖြစ်စေတယ်ပေါ့နော်ဘာဖြစ်လဲဆိုပေးတဲ့ဝန်ဆောင်မှုနဲ့လူကြီးတွေကာမီလို့တဲ့အခါမှာပေါ့နော်တချို့အမျိုးသမီးငယ်တွေကလည်းကျမတို့ကတခြားတိုင်းပြည်ကိုကျမတို့ကရွှေ့ပြောင်းလှုပ်တာနေနဲ့ကျမတို့ကသွားလို့ရတယ်အဲ့ဒီမျိုးသွားလို့တဲ့အခါမှာကျမတို့ကတိုင်းငယ်သမီးငယ်တွေကျမတို့ကအိမ်မှာအဖိုးအဖအတွေနဲ့ထားခဲ့ရတယ်မိသားစုတွေတကွဲလို့ပြဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဖြစ်လာတဲ့အရာတိုင်းဟာတော့တစ်ခုနဲ့တစ်ခုဆက်ဆက်သွားတာပေါ့နော်ကြီးလိုက်ရင်တော့တက်တက်လိုမျိုးပဲထင်ရတယ်ဒါပေမဲ့တစ်ခုဖြစ်လိုက်တဲ့အခါမှာနောက်ထပ်ဖြစ်လာတဲ့ဒီ queen set တွေကအချို့တရားမှုတွေကတောက်လျှောက်ရှိသွားတယ်ပေါ့နော်ဟုတ်
မြန်မာနိုင်ငံမှာအထူးသဖြင့်တစ်တော်ပြုံးတိမှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြုံရတာမို့တစ်တော်မြေတွေထိမ့်သိမ်းရေးကိုတာဝန်ရှိသူတွေကအလေးပေးလှုံ့ဆော်သင့်ပါတယ်လို့လည်းနော်တီခုကပြောပါတယ
်ဆိုတော့ကျမတို့ဒီအရက်ဖက်ဖွဲ့နဲ့ဒီထာနေတိုင်းရင်းသားအဖွဲ့တွေအမြဲတမ်းဒီကြွေးကြော်ပြီးတော့တောင်းဆိုနေတဲ့ဟာကြတော့ဒေသခံတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရနေနဲ့အတိမတ်ပြုရမယ်ပေါ့နော်။ဘာဖြစ်လဲဆိုတော့ဒီဒေသခံတွေကသူတို့ကရွေးရတလေအရာဒီတစ်တော်တွေကိုထိမ့်သိမ်းထားတယ်၊မြေချောင်းတွေကိုထိမ့်သိမ်းထားတယ်။ဆိုတော့ဒီဟာတွေကသူတို့ဒီတော်နဲ့အနီးဆက်ဆုံးနေထိုင်တဲ့လူတွေဖြစ်တယ်။သူတို့ကဒီတော်ပေါ်မှာပဲမိခိုးပြီးတော့နေရတဲ့လူတွေဖြစ်တဲ့အတွက်ဒါဒီထာနေတိုင်းရင်းသားတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရကအပြည့်ဝအကာအကွယ်ပေးရမယ်။သူတို့ကနေပြီးတော့မှအတိမတ်ပြုရမယ်။ဆိုလို့ရှိရင်ဆွေးရအနေနဲ့လည်းနိုင်ငံတကာမှာပေးထားတဲ့ကတိကဝတ်ကိုလည်းပြည့်မိမယ်ပေါ့နော်။ဆိုတော့ဒါကကျမတို့အနေနဲ့အမြဲတမ်းဖွဲ့စည်းတည်နေတဲ့တောင်းဆိုတဲ့အရာဖြစ်တယ်ပေါ့နော်
။အမျိုးသမီးတွေအပေါ်မှာဓာတ်ရိုက်တိုက်ရမှုတွေရှိနေတဲ့အခုလိုကိစ္စရပ်တွေကိုအမျိုးသမီးတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရှိဖို့အရေးကြီးတယ်လို့ပဲဥဆောင်မှုအခမ်းကဏ္ဍတွေမှာပါဝင်ခွင့်ရဖို့လိုအပ်တယ်လို့လည်းနော်တီခုကပြောပါတယ်။
ကျမတို့ဒီကဒီမြန်မာပြည်ရဲ့ context အရဆိုလို့ရှိရင်ကျမတို့ကအမျိုးသမီးတွေကကျမတို့ကဒီအိမ်မှုကိစ္စမှာအများစုပါဝင်ရတယ်ပေါ့နော်ဆိုတော့အဓိကမိကြတဲ့နေရာမှာနေရတယ်ပြီးတော့ဒီတဘွားပတ်ဝန်းကျင်နဲ့အနီးဆက်ဆုံးပေါ့နော်မိခိုရတဲ့လူတွေဖြစ်တယ်ဆိုတော့ကျမတို့ကဒီကျမတို့နဲ့တိုက်ရိုက်ဆက်ဆက်နေတဲ့အရာဖြစ်တဲ့အတွက်ကျမတို့ရဲ့အခက်အခဲတာအရေးကြီးတယ်ပြီးတော့ကျမတို့အမျိုးသမီးတွေကိုလည်းဟိုပါပေါ့နော်နေရာပေးဖို့လိုတယ်ဦးဆောင်မှုအခက်အခဲတာမှာကျမတို့ကိုလူလူလန်းလန်းဟိုနေရာပေးဖို့လိုတယ်ပေါ့နော်ဘာဖြစ်လဲဆိုကျမတို့ရဲ့အမျိုးသမီး issue ကိုကျမတို့အမျိုးသမီးတွေပဲပို့တည်တယ်ပို့နားလေတယ်ဆိုတော့ကျမတို့ဒီလိုမျိုးရာသီဥတုဖောက်ပြန်မှုတိုက်ဖြစ်တဲ့နေရာမှာဖြစ်စီကြံတဲ့ဒီကန္တာတွေမှာပေါ့နော်ကျမတို့ဒီအမျိုးသမီးငယ်လေးတူကိုပို့ပြီးတော့ကျမတို့နေရာပေးတင်တယ်ဥဆောင်မှုကန္တာမှာထားတည်တယ်လို့ကျမအနေနဲ့ကတော့တောင်းဆိုချင်ပါတယ်
တဘာဝပတ်ဝန်းကျင်ရေဆောင်ရွက်သူစူရင်လူငယ်အမျိုးသမီးဂရက်တာသွန်ဘတ်ကတော့တဘာဝဘေးထုတ်ကတွေကြောင့်ပညာရေးအခွင့်အလမ်းဆုံးရှုံးနေကြတဲ့လူငယ်အမျိုးသမီးတွေကြားမှာအသိပညာဖြန့်ဝေမှုတွေပုံမှုမြင့်တင်ပေးတာဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆက်နေတဲ့ပြဿနာတွေကိုကူညီဖြေရှင်းရမှာအများကြီးအထောက်အကူဖြစ်စေလိမ့်မယ်လို့ပြောပါတယ
်။ Any girl can change the world if they are provided with the right tools to do so. And for that we need to educate girls to make sure that they know about
မိန်းကလေးတိုင်းကိုမှန်မှန်ကန်ကန်ကူညီပံ့ပိုးပေးရင်ကဘာကြီးကိုပြောင်းလဲနိုင်ပါတယ်။ကဘာကြီးအကြောင်းသိအောင်ကဘာကြီးအမှန်တကယ်တိုးတက်အောင်လိုအပ်တဲ့ကျွမ်းကျင်မှုစွမ်းရည်တွေရဖို့သူတို့ကိုတင် जा ပေးဖို့လိုပါတယ်။မိန်းကလေးတွေသူတို့ဆန္ဒတွေကိုထုတ်ဖော်ပြောရဲလာအောင်တွန်းအားပေးဖို့လိုပါတယ်
။တဘာဝဘေးဒုက္ခမျိုးစုံတနည်းတစ်ခြားတိုးပြီးကြုံတွေ့လာနေရတဲ့ကဘာကြီးမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုလျှော့ရှာနိုင်ဖို့အမျိုးသမီးတွေချီပဲစွမ်းဆောင်လို့ရတာတော့မဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးမှာရှိကြတဲ့အုတ်ချုပ်သူအစိုးရကနေအလွာသီးသီးမှာရှိတဲ့ပြည်သူတဦးတယောက်ချင်းစီတိုင်းပူးပေါင်းပါဝင်မှသာဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျွန်မဖြူဖြူဖြေပါရှင်။
အကင်ဗျူတွေတင်ပြသွားတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါအလဲကြတာကတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်များဖြစ်ပါတယ်ဒီတစ်ပတ်မှာတော့ထရက်ကားကြီးတွေကိုဘယ်လိုမောင်းရလဲလုပ်ငန်းအတွေ့အကြုံတွေဘယ်လိုရှိသလဲဒါနဲ့ပတ်သက်ပြီးတော့အင်ဒီယားနားပြည်နယ်ဖိုဝင်းမြို့ကကိုတန်းထွန်းအောင်ကပြောပြထားပါတယ်ကိုအောင်စူးစီးတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်တယ်ယူပူဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ထရက်ကားမောင်းသမားအလုံလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ်ထရက်ကားလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေစောင့်ဖို့ရှောင်ဖို့လိုမလဲဆိုတာကိုထရက်ကားမောင်းနေသူတူဖြစ်တဲ့ကိုသိန်းထောင်အောင်ကိုမြေကြီးရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
ပထမဆုံးအနေနဲ့ခဲ့တယ်ဂျင်းနဲ့ရဆိုင်ရခဲ့တာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လမ်းနဲ့ပါမစ်ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲဆက်တွေ့တယ်အဲ့မှာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူးနောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်ဒီတော့2ချိန်ဖြည့်မှကျွန်တော်လမ်းနဲ့ပါမစ်အောင်တယ်လမ်းနဲ့ပါမစ်အောင်ပြီးတော့လဲ license ရဖို့အတွက်တင်းနဲ့တက်ရတယ်တင်တဲ့ရမှာလဲအဲ့လိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လွန်နိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လမ်းနဲ့ပါမယ်စဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြိုဆက်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေးခွန်းလေးကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Kent Logistics Company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါရယ
်အာကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောင်း offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော် train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်ဂျင်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့เนาะဒါ owner operator တွေရဲ့လုပ်ပေါ့เนาะသူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုး ရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated ramp ဖြစ်တဲ့ trailer တစ်ခုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသွားချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicated ramp လုပ်တာပေါ့နော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိတ်ကနေဆက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ပွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် truck ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
။အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျန်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလုပ်နေကြတော့မလုပ်နိုင်တော့ဘူး။အဲ့တော့ကြောင့်ဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်65နှစ်ကနေအသက်80ထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့ညင်ပြီးတော့မှငါလဲဒီလုပ်ကိုလုပ်နိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တည်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလို့ရှင်းပြပါတယ
် truck car လောကက industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ truck car လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ truck car လုပ်ငန်းရာရပ်သွားမှာအဲကြောင့် truck car တွေကစက်မှုလုပ်ငန်းရှိနေသူရဲ့ truck car တွေရှိမယ်ရှိတော့ truck ကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလမ်းနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အောက်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတော့ဗောနော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသက်ပြန်ဆရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရသလိုတဖြည်းဖြည်းကိုယ့်ဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလို့ပြောပါတယ်
ကျွန်တော်16နှစ်ကြီးပြီအမေရိကမှာဒါမင်းနဲ့အလုပ်ကတော့ကျွန်တော်ကဆက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်ဆက်ယုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup အနေနဲ့ကျွန်တော်လုပ်ခဲ့ဘူးတယ်အာနောက်တစ်ခုက operator နဲ့လည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လုပ်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲဒီလုပ်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်
ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်လဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
Cracker မောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စန္ဒရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့အော်ရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယတစ်ချက်ကအာလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကအော်ဟိုမူရီစေဘာမူရီစေဘာမူရီစေဘာမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကတော့ဗျာအာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမင်းနဲ့မူရီစေဘာလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အမြဲတမ်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ကလည်းကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်သွားစစ်ဆိုပြီးမှဆောက်ရပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီစေဘာတစ်ခုသုံးဆွဲနိုင်ရပေါ်တာပဲဒီအချက်သုံးချက်နဲ့กินနေဆိုရင်ထွက်ကားလောကကိုအေးစေးစေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါမင်းနဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါမင်းနဲ့ဒီအချက်သုံးချက်တာမกินလို့တော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းလဲ
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြသွားတယ်။မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြိပခါတွေလည်းရှိလာနိုင်တာပါ။ပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်။တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကို나이နဲ့ချီဆောင်ရတာမျိုးလည်းရှိတာပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတယ်ခင်ဗျာ
။သူရဆောင်တဲ့အမေရိကန်တခွင်စီစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သိပ်ပန်တဲ့ဤပညာကဏ္ဍဖြစ်ပါတယ်။သောရစီမြခင်ဗျာဒီအမေရိကန်ပြည်ထောင်စုမှာဆောင်းတွင်းကိုဝင်လာတော့မယ်ဆိုလို့ရှိရင်တစ်ပင်တွေကတိရွတ်တွေအယောင်ပြောင်းပြီးတော့ကြွေကြလိရှိပါတယ်အဲ့တော့တိရွတ်တွေအယောင်ပြောင်းတဲ့နောက်ွယ်ကအကြောင်းရင်းကဘာပါလဲဒီအကြောင်းနေနဲ့ပတ်သက်ပြီးတော့ဒေါက်တာခင်မောင်ညိုနဲ့ဆွေးနွေးပြီးဒေါက်ခင်မျိုးသက်တင်ဆက်ထားပါတယ်ဗျာ
နေရာဒီကောင်ဆုံးပြီးဆောင်းဝရာဒီအရောက်မှာတည့်ရတွေဟာအယောင်ပြောင်းကုန်ပြီးတဖြည်းဖြည်းကျွေးကြလိမ့်ရှိပါတယ်။ဘာကြောင့်အခုလိုအရွက်တွေကျွေးရတာပါလဲ။ဒါဟာရာဒီဥလူကိုမီးပြီးဘယ်လိုရှင်သန်ရလဲဆိုတော့ကိုအပင်တွေကတည်လာကြောင်းလို့ဓာတုပညာရှင်ဒေါက်တာခင်မောင်ကပြောတယ်။
ရလာရာဒီဥလာအေးလာပြီနေမှာရှိတဲ့နေအောင်ချီကတဖြည်းဖြည်းယုတ်နေွားဆိုလိုတာကနေတာတူွားတယ်ငါစာရှိတာတဖြည်းဖြည်းဖြစ်သွားတာကကျွန်တော်တို့သတိမထားမိပေမဲ့အပင်တွေကအဲ့ဒီနဲ့ချက်ကိုသတိထားမိတယ်ပထမအချက်ကတော့အေးလာတယ်ဒုတိယအချက်ကအလင်းအောင်နေနေတာတူလာတယ်ဒီခါမှာသိရတဲ့အတွက်တစ်ပင်တွေကသူ့လိုအကျိုးပြုတ်တဲ့ပစ္စည်းအနေနဲ့ငကိုမူလကရှိရသားနဲ့တော့ပဲမှာအဲ့ဒီသိရတီကသူ့ကိုဒုက္ခပေးနိုင်တယ်ဆိုရအသိသစ်ပင်တွေကဝင်လာပါတယ်သစ်ပင်တွေကသူ့မှာရှိတဲ့သိရတီကနေအစာချက်ပါတယ်ဒီထဲမှာရှိတဲ့ကာဗွန်နဲ့အောက်ဆိုက်နဲ့ရေငွေ့တော့သစ်မြစ်ကဆုပ်ယူတဲ့ရေအဲ့နှစ်ခုပေါင်းစပ်ဖို့နေအောင်ကနေတော့ဖိုတိုစင်သစ်စ်ခေါ်တဲ့အစာချက်ခြင်းပြုလုပ်ကြပါတယ်သူ့လိုပြုလုပ်တဲ့အတွက်သစ်ပင်ဟာကြာကြာတဲ့အဲ့ဒီစင်ပေါ်လေဖိုင်ဘာဓာတ်တွေရလို့အပင်ကကြီးထွားလာပါလေတိရွတ်တွေကအချိန်နဲ့အမျှအဲ့ဒီအလုပ်ကိုလုပ်တယ်အဲ့ဒီအလုပ်လုပ်တဲ့တိရွတ်တွေမှာအထူးပါဝင်တာအစိမ်းရောင်ပစ္စည်းတွေပါအဲ့ဒီအစိမ်းရောင်ဓာတ်ပစ္စည်းတွေကိုကလိုရိုဖီလို့ခေါ်ပါတယ်ကျွန်တော်စောစောကပြောတဲ့လိုပေါ့နေရောနေွားတယ်အေးလာတယ်ဆိုရင်တော့အပင်တွေကအရွက်တွေကိုသူ့ရဲ့ nutrients တွေအစာတွေရေတွေမပို့တော့ဘူးမပို့တော့ဆက်ပြီးတော့ကလိုရိုဖီလ်တွေတဖြည်းဖြည်းပျက်စီးလာတယ်အစိမ်းရောင်ဆောက်တော့ပျက်စီးလာပါလေ။အဲ့ဒီအစိမ်းရောင်တက်ပျက်စီးကတဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပြည့်ရမယ်အချိန်ရောက်သွားပါလေ
။အပင်တွေဟာအစိမ်းရောင်ကနေအဝါအဝါကနေဝါရွှေရောင်အညိုရောင်နဲ့အနီရောင်တွေအဖြစ်ဘာကြောင့်ပြောင်းသွားတာပါလဲ။ဒီတည့်ရတဲ့ကရောင်ပြောင်းတာနဲ့ပတ်သက်ပြီးတော့ဓာတုပြောင်းလဲမှုတွေကဘာတွေပါလဲ
။ဒီပင်ကတည့်ရတဲ့အရောင်ပြောင်းလဲကြီးရယ်ဆိုတဲ့ဟာတွေကိုဆောင်းဥကာလာမှာတွေ့ရပါတယ်။အမလာဆတဲ့ autumn leaf တွေဖြစ်လာတာကိုလည်းကျွန်တော်တို့ကသဘောကျကြတယ်။အဲ့တော့ဒါတွေကိုဘယ်လိုဖြစ်လဲဆိုတဲ့ဟာကိုအများကမေးခွန်းတွေကျွန်တော်တို့ကိုမေးကြပါတယ်။ဒါလို့ပြီးကဘယ်လိုပြောင်းလဲခြင်းဘာတွေဖြစ်လဲဆိုတဲ့ဟာကိုပြောတဲ့အခါမှာအပင်ထဲမှာ chlorophyll တစ်မျိုးလည်းမဟုတ်ပါဘူး။ကျန်တဲ့ပစ္စည်းတွေအများကြီးရှိတယ်။အဲ့ဒီပစ္စည်းတွေကတော့ beta carotene လို့ခေါ်တဲ့မူလဥနီတို့လင်မောသီးတို့သင်မောသီးတို့မှရှိတဲ့ပစ္စည်းတွေပေါ့အဲ့ဒီပစ္စည်းကိုစင်တိုဖီလို့ခေါ်ပါလားအဲ့စင်တိုဖီကကလိုရိုဖီရဲ့အောက်ခြေမှာရှိတယ်ကျွန်တော်တို့ကကလိုရိုဖီအစိမ်းရောင်ကိုမြင်နေရတယ်သာမန်အဖြစ်အပင်တွေမှာကျွန်တော်တို့ကလိုရိုဖီကိုမြင်နေရတော့အစ်စ်ပင်ကစိမ့်နေတယ်ဒါပေမဲ့ကလိုရိုဖီလည်းပြတ်သွားရောနောက်ထပ်ပါမြင်လဲဆိုရင်ဘီတာကာရိုတင်းလို့ခေါ်တဲ့စင်တိုဖီဒီအရောင်ကိုပေါ်လာပါတယ်အဲ့ဒီစင်တိုဖီကအဝါရောင်ဝါရွှေရောင်ရှိပါတယ်အဲ့ဒီဝါရှိအောင်ရှိလာတော့ဒီကောင်လေးကအပင်ပေါ်မှာဆက်ဆက်ပပလေးရှိနေတာကိုကျွန်တော်တို့မြင်နေရတယ်ဒီအချိန်မှာအရွက်တွေကျွေတော့မှာပေါ့အဲ့တွေကျွေကန်လေးကျတဲ့ခါမှာအဲ့မှာအပင်မှာရှိတဲ့အရွက်မှာရှိတဲ့သကြားဓာတ်ကိုအပင်ကတခါဆက်ပြီးတော့အနီရောင်ပြောင်းလိုက်ပါလေအဲ့ဒီအနီရောင်ကိုအန်တိုဆိုင်နင်လို့ခေါ်ပါတယ်အန်တိုဆိုင်နင်တွေကတကယ်တကယ်တော့ပိုးသတ်ဆေးတွေပါတဲ့အပင်ကိုကာကွယ်ပေးတဲ့ဟာဖြစ်တယ်အဲ့ဒီချွေရတဲ့ခါမှာအပင်မှာဒဏ်ရာလေးတွေကျန်နေတယ်အဲ့ဒဏ်ရာကိုအခြားပူမွားဘက်တီးရီးယားတွေဝင်ရောက်စားတော့ရအပင်ဒုက္ခရောက်မှာဆိုလို့အပင်တွေကအန်တိုဆိုင်နင်လို့ခေါ်တဲ့အနီရောင်ဒရပ်ပေါင်းတွေကိုအရွက်တွေစားထုတ်လို့တယ်အရွက်တွေမှာစားထုတ်လိုက်တော့အယိုးတွေအရွက်တွေဟာအနီရောင်ကိုစားပြောင်းသွားတယ်အဝါရောင်နဲ့အနီရောင်ပေါင်းလိုက်တဲ့ခါမှာဝါရွှေလေးဖြစ်လာတော့အမှန်စားပါတဲ့အရွက်တွေရှိတယ်အနီရောင်များကလေအပင်ကအရွက်တီတော့ချွေတော့မယ်ဆိုလားမြင်နေရပါလေ
အပင်တွေကိုအရွက်ပေါ်မူတည်ပြီးခွဲရင်နှစ်မျိုးတွေ့ရပါလေ deciduous လို့ခေါ်တဲ့အရွက်တွေအယောင်ပြောင်းပြီးချွေကြနေရှိတဲ့ရွက်ပြန့်နဲ့တစ်နှစ်ပတ်လုံးအရွက်တွေကိုမြင်နေရတဲ့အမြဲဆုံး evergreen ပဲဖြစ်ပါလေမြန်မာပြည်မှာတော့ rainforest လို့ခေါ်တဲ့မိုးသစ်တော်တွေရှိပြီးတချို့အပင်တွေကဆောင်းထဲမှာအရွက်ကျွေးတယ်လို့တချို့ကချောက်တွေပူပြင်းတဲ့နှွေမှာအရွက်ကျွေတွေရှိပါတယ်။နောက်မိုးရွာတာနဲ့အရွက်တွေအကုန်လုံးပြန်ထွက်လာတာပါ
။ဟ ဥမာပြည်မှာကြတော့ဥမာပြည်က rain forest တွေရှိတာပေါ့လေတိပ္ပံတွေမှာသိရတဲ့ကျွေးတဲ့ဟာကိုမတွေ့တာလည်းရှိတယ် rain forest ဆိုရင်ကျွန်တော်တို့ကအဲဆင်းလန်းနဲ့တစ်တော်လို့ခေါ်တယ်မသိရတဲ့ကကျွေးထဲမှာကျွေးရတာကိုကျွန်တော်တို့မသိဘူးဥမာပြည်မှာရှိတဲ့ဥမာချုံးမင်ဆိုတော့ချုံးပြီးတော့ကြအရန်ကြီးတယ်လေအဲ့တော့လွေရောက်ပြီဆိုရင်သူကအပူဒဏ်ကိုမခံနိုင်တော့ဘူးဘာလို့လဲဆိုရင်သူကရေကိုဆုပ်လာတဲ့အခါမှာအဲ့အရွက်ကြီးတွေကအငွေ့တွေကိုဒေရဲကိုဖြန့်တယ်အထူးသဖြင့်ရေငွေ့ပေါ့အဲ့ရေငွေ့အများကြီးကိုသူဖြန့်လို့ဆိုရင်သူအရွက်ကြီးကဒုက္ခရောက်လို့ဘလို့မှမဖြစ်နိုင်တော့သူရေတွေမပေးတော့ဘူးပေါ့ရေမပေးတော့ဒီအရွက်ကြီးကဝါရတယ်နေကြတယ်ဒီကျုံးပင်ကတော့အမှန်ချူးကြပါလေလူဘက်မှာသူအရွက်ချီသွားတော့ဘိုးဘက်မှာမှပြန်မလို့အရွက်ပြန်တော့ပေါ်လာပါလေအကြီးတွေကိုကြည့်တယ်ဟုတ်လားစန်တိုဖီးတို့ကတော့အပြင်ကိုသူကအန်တိုဆိုင်နေလည်းတခါလေးရှိနေလားလို့လားကျွန်တော်ထင်ရတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီကျိုးရက်တွေကိုခူးတော့လက်မဖို့ခြေလိုက်ရင်ညီရဲတော့သူ့ရအောင်လို့မျိုးဖြစ်လာတာကိုတွေ့ရတယ်မယ်။အဲ့တော့အထင်းမှာသူ့ပါတာစေကြပေါ့ရှိပါတယ်အများကြီးပါတယ်။ဒီစချအယောင်တွေအများကြီးပါတာကိုသိသိရှိရှိတွေ့ရတယ်မယ်။အကန်လေးဖြစ်တဲ့မေးပယ်ချီစာအရွက်တွေတော့ကျွန်တော်ချွေကြည့်တော့အနည်းရောင်တွေပါလေအစိမ့်ဘောကမှချွေကြည့်တော့အနည်းရောင်ကိုအရှာတွေ့ကိုအမှန်ခက်ခဲပါလေ။ဒီသဘာဝကတွေ့ရတဲ့သဘာဝတွေကအမှန်ထူးဆန်းပါလေ။တစ်ပြင်ကလည်းကျွန်တော်တို့လူတွေလိုပါပဲလမ်းနေမလျှောက်နိုင်ပေမဲ့မသွားလာနိုင်ပေမဲ့သဘာဝကိုအချိုးပြုတော့သူ့အတွက်လည်းသူနားလေတဲ့ပုံနှောက်ရှိတဲ့သဘောမျိုးနဲ့နေနေတဲ့ကဘာကြီးကိုအချိုးပြုတဲ့ဖြစ်စည်းတွေပဲလို့ကျွန်တော်ယူဆပါလေ။
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ညှိတင်ရကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါ။ဆောင်းဦးကာလာမှာတစ်ပင်တွေအယောင်ပြောင်းပြီးကြွေကြတဲ့ဇီဝဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုနဲ့မေးမြန်းပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးဖို့လိုတယ်ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ခြင်းအားဆက်ပြီးဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပိုးပြီးစတိုးလာနေတာကိုရှုံချကြောင်းကမ္ဘောဒီးယားနိုင်ငံဖနွန်ပင်မှာနိုဝင်ဘာ17ရက်ကကျင်းပတဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့12ကြိမ်မြောက်အစည်းအဝေးဖွင့်ပွဲမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။အရသားတွေကိုပါခွဲခြားမှုမရှိဘဲတိုက်ခိုက်တာတွေ့နေရတဲ့အတွက်ဒါဟာနိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းနဲ့သတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာပြည်ခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ထောင်ချီတည်ဆုံးခဲ့တဲ့ပဋိပက္ခတွေရော့ကျပြည်ထဲနိုင်ရင်နီးလန်းရှာဖို့အာဆီယံအနေနဲ့မြန်မာအတိုက်ခံအင်အားစုတွေနဲ့ပါတွေ့သွားဖို့ကမ္ဘောဒီးယားနိုင်ငံမှာပြုတ်လုနေတဲ့အာဆီယံအသင်းထိပ်သီးအစည်းအဝေးမှာတောက်ကြနေကသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အရဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထွက်တော်ကိုယ်စားလှယ်ဟောင်းနေနဲ့ဖွဲ့ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပါတွေ့ဆုံနိုင်တဲ့အစီအစဉ်တွေပါဝင်နိုင်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။American သမ္မတဂျိုးဘိုင်ဒန်ဟာ American အာဆီယံထိပ်သီးစည်းဝေးတက်ရောက်ဖို့အတွက်ဒီကနေ့စနေနေ့မှာကမ္ဘောဒီးယားနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံခါစင်မြို့မှာရုရှားတပ်တွေအမြန်ဆုတ်ခွာသွားတဲ့နောက်ယူကရိန်းတပ်သားတွေမျိုးရဲဝင်ရောက်လာနေပြီဖြစ်ပြီးအခုဆိုတစ်မျိုးလုံးနီးပါးယူကရိန်းကထိန်းချုပ်နိုင်ပြီလို့ဒေတာအကြီးအကဲကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့နစ်အိုင်ဗန်နော့ဖ်တို့ဖြစ်ကြပါတယ် VO ရဲ့မြန်မာပြည်စနေနေ့မနေ့ကအစီအစဉ်တွေကိုလှိုင်းဒိုမီတာ32 49လှိုင်းလန့်မီတာ190ပြင် VO ရဲ့ Facebook YouTube ကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.